အမေရိကန်နိုင်ငံကတရုတ်မီဒီယာကုမ္ပဏီသုံးခုအပေါ်ကန့်သက်ချက်အသစ်တွေကိုချမှတ်လိုက်တာကိုတုံ့လက်တုံ့ပြန်တဲ့အနေနဲ့အမေရိကန်သတင်းဌာနကြီးသုံးခုရဲ့သတင်းလုတ်ပိုင်ခွင့်တွေကိုရုပ်သိမ်းတယ်လို့တရုတ်နိုင်ငံကပြောပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာ New York Times, The Wall Street Journal နဲ့ Washington Post သတင်းစာကြီးတွေကခန့်အပ်ထားတဲ့အမေရိကန်သတင်းတောက်တွေအတွက်ပြည့်ရထားတဲ့သတင်းလုတ်ပိုင်ခွင့်ကိုလာမယ့်ဆယ်ရက်တွင်ပြန်လည်ပေးရမယ်လို့ပြောပါတယ်။သူတို့အနေနဲ့ဟောင်ကောင်နဲ့မကာအိုပါဝင်တရုတ်နိုင်ငံအတွင်းသတင်းတောက်တွေအဖြစ်ဆက်လက်အလုပ်လုပ်ကံနိုင်မှာမဟုတ်တော့ဘူးလို့လည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်တရုတ်အခြေစိုက်လုပ်ငန်းလုပ်ကိုင်နေတဲ့ American Media Company 5ခုရဲ့ဝန်တန်းဘဏ္ဍာရေးနဲ့အင်ဂျီယာပိုင်ဆိုင်မှုဆိုင်ရာချက်လက်တွေကိုတရုတ်အာဏာပိုင်တွေစီကိုတင်သွင်းရမယ်လို့လည်းဆိုပါတယ်။ American အစိုးရကတရုတ်မီဒီယာအဖွဲ့အစည်း5ခုကိုပြပအစိုးရအတွက်အလုပ်လုပ်နေတဲ့အဖွဲ့အစည်းအဖြစ်သတ်မှတ်လိုက်ပြီးနောက်မှာဝန်ထမ်းအရေးတက်ကိုလည်းကန့်သတ်လိုက်တဲ့နောက်မှာတော့တရုတ်နိုင်ငံကအခုလိုတက်တုံ့ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျ။